American ပြည်သူမှာစနစ်တကျလူမျိုးရေးခွဲခြားမှုတွေရတက်ဖွဲ့ရဲ့အလွန်ကျွံလုံရတဲ့နဲ့ငင်းကျန်းစွာဆန္ဒပြသူတွေပေါ်အင်အားသုံးနေနေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လာမဲ့ဗိုလ်ထုနေကြရင်အရေးပေါ်ဆွေးနွေးမယ့်အကြောင်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဒီနေ့ပဲကြေညာလိုက်ပါတယ်အာဖရိကနိုင်ငံတွေကိုစားဘာကီနာဖာဆိုနိုင်ငံကပြည်ထောင်စုဘက်ထဲပန်ကြားခဲ့ပြီးနောက်လူ့ခွင့်ရေးကောင်စီကဆွေးနွေးဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်ရေတပ်ဘက်ကဖမ်းဆီးစဉ်တည်ဆုံသွားတဲ့လူမဲမျိုးသား George Floyd ရဲ့ဖြစ်ရပ်ဟာဒီချိန်တခါဖြစ်စဉ်မျိုးမဟုတ်ကြောင်းလဲပြောဆိုထားတာပါလူမဲမျိုးသား Floyd ကတော့မေလ25ရက်နေ့ကမင်းနီဆိုတာပြည်နယ်မင်းနီယာပိုလစ်မြို့မှာရေတပ်ဘက်ကဖမ်းဆီးစဉ်လမ်းပေါ်မှာလက်နောက်ပြန်ချုပ်ထားပြီးလမင်းမော်ရဲရဲရှိတယောက်က6မိနစ်နီးပါးကြာဖိထားခဲ့ရာကတည်ဆုံးခဲ့တာဖြစ်ပါတယ်။တည်ဆုံးမှုဖြစ်စဉ်ဗီဒီယိုထွက်ပေါ်လာခဲ့ပြီးနောက်မှာတော့အမေရိကန်နေရာတော်တော်များများသာမကပြည်ပနိုင်ငံတော်တော်များများလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ခြေဆိုင်ဖွဲ့ဝင်48နိုင်ငံပါလူ့ခွင့်ရေးကောင်စီမှာတော့သမ္မတဒေါ်နယ်ထရန့်ဆိုရလက်ထက်မှာအဖွဲ့ဝင်ဖြစ်ကနှုတ်ထွက်ထားပါတယ်။